မြန်မာနိုင်ငံတဝမ်းဒီရဲ့ပိုင်းအတွင်းမှာမုတ်တုံမိုးဆက်လက်အားကောင်းနေပြီးမိုးတက်လေပြင်းတွေကြာရောက်နေတာကြောင့်မွန်ပြည်နယ်နဲ့ကရင်ပြည်နယ်အတွင်းမှာမြေကြီးတက်ရေကြီးမှုတွေဆက်ဖြစ်နေပြီးလမ်းပန်းဆက်သွယ်မှုပြတ်တောက်တာတွေအိုးအိမ်အဆောက်အဦနှမြုံမှုတွေရှိနေပါတယ်။ရေဘေးကြောင့်ပြည်နယ်နဲ့တိုင်းငါးခုမှာဒေသခံတသိန်းကျော်ကိုဘေးလွရာခိုလုံနေရပြီးတေဆုံးသူအရေအတွက်ကတော့12ဦးထက်မနည်းရှိသွားပါပြီ။ပျောက်ဆုံးသူအတော်များများလည်းရှိနေပါတယ်။ဒီအကြောင်းကို VOA သတင်းတောက်နိုင်ကွန်းအိမ်စုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်
။ဒီအပိုင်းတွင်မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွင်မှာရေကြီးမှုဖြစ်ပွားခဲ့ပြီးရေဘေးဒုက္ခသည်တွေပြင်လူတေဆုံးမှုအထိဖြစ်ပွားလာနေခဲ့တာပါ။မွန်ပြည်နယ်ဘီလင်းမြို့နယ်မှာရေကြီးမှုတန်ကိုဆိုးရွားစွာခံရသလိုရေကြီးမှုကြောင့်ရန်ကုန်ဘီလင်းမော်လမြိုင်မော်တော်ကားလမ်းပိတ်ထားရလို့ကုန်စည်နဲ့သွားလာရေးပြတ်တောက်နေတယ်လို့သွားရောက်ကူညီပေးနေတဲ့မွန်ပြည်နယ်တိုင်းဒေသလုံခြုံရေးများတင်တွင်းမှုမင်းပညာဆန်းကအခုလိုပြောပါတယ
်။အဓိကကြီးရှာလာတာပေါ့နော်။အဲ့တော့ဒီဘီလင်းအတွင်းဘက်ကရွာတွေကရေမြုပ်ရေမြုပ်တဲ့အတွက်ဒီလူတွေကတော့သွားလို့လည်းမရလာလို့လည်းမရပါဘူး။အဓိကကတော့စားတောက်နေဖို့ခံရခက်ခဲရှိတာပေါ့။အခုကကားလည်းမပေးသွားဘူးလေ။အကုန်လုံးရပ်ထားတယ်။အိမ်မှာရှိတဲ့မော်တော်နဲ့နည်းနည်းပါးပါးကူတာလည်းအဲ့ဒါလည်းသွားရတာလုပ်တဲ့လူတွေပဲများတယ်။ဒီလေဘယ်မကြီးကူဘယ်ဆိုရေအနေရဲ့ရှိအောင်ဒီမော်လမြိုင်ရန်ကုန်လမ်းကတော့ပိတ်ထားတယ်ဗျနော်အခုလေရင်တော့လုတ်ပြီးနေတယ်အရေးကြီးတယ်ဆိုရင်တော့လေရင်နဲ့တော့ကုန်စည်စင်းမှုကတော့မရှိတော့ဖြစ်သွားတယ
်လက်ရှိဘီလင်းမြို့နယ်မှာရေဘေးကယ်ဆယ်ရေးလှုပ်ဆောင်နေတဲ့အခြေအနေကိုတော့မုံမြင်နယ်လှုပ်တော်ကိုယ်စားလှယ်တောက်တာခင်နိုင်ဦးကအခုလိုပြောပါတယ
်ဒီဆောင်ကျမ်းမှာနေထိုင်ရရှိနေထိုင်တဲ့ပြည်သူ1,303ရှိတယ်အဲ့ဒီလူတွေကိုကျွန်တော်သောက်ပံ့ပစ္စည်းတွေခင်းရတဲ့ပြည်နယ်ရောက်အောင်ဖွဲ့စည်းပေါင်းစုံပေါင်းဆက်ပြီးတော့ပို့ပေးနေပါတယ
်ဘီလင်းမြို့နယ်တွင်ရေကြီးလေပြင်းတိုက်ခတ်မှုကြောင့်ထိခိုက်တိုက်စုံးမှုနဲ့နေအိမ်ပျက်စီးမှုအခြေအနေကိုတော့ဘီလင်းမြို့လူမှုဖွဲ့စည်းရဲ့ညှိနှိုင်းရေးမှူးဒေါ်အိမ်မာကခုလိုပြောပါတယ
်ထိခိုက်တိုက်စုံးမှုဟာပထမဦးဆုံးကယ်ဆယ်ရေးလုပ်တဲ့တပ်မတော်သား3ဦးပါအခုလက်ရှိလက်ကြီးပဲအချမ်းကအယောက်20ပျောက်ဆုံးတယ်လို့ကြားပါတယ
်ဘီလင်းမြို့ဒုက္ခသည်စခန်းမှာလိုအပ်တဲ့အကူအညီရနေပေမဲ့ဝေးလံခေါင်ပါတဲ့ကျေးရွာတွေမှာအကူအညီမရောက်တာရှိနေတယ်လို့အခက်အခဲတွေရှိနေတယ်လို့လည်းဒေါ်အိမ်မာကပြောပါတယ်မုံပြင်းနယ်တွင်ကြံ့မျိုးမျိုးနဲ့ရေးမျိုးနယ်ဘက်မှာရေကြီးမှုဖြစ်ပွားခဲ့ပြီးရေဘေးဒုက္ခတွေထောင်ထဲရှိနေသလိုပေါင်မျိုးနယ်ဘက်မှာလေပြင်းတိုက်ခတ်မှုကြောင့်အင်ဂျီ30ဝန်းကျင်ပျက်စီးမှုဖြစ်ပွားခဲ့ပါတယ်။တထုံမျိုးနယ်တွင်မှာလည်းမိုးဆက်မပြတ်ရွာသွန်းနေမှုကြောင့်စူလိုင်လ29ရက်နေ့ထိရေဘေးကယ်ဆယ်ရေးစခန်း၄ခုမှာလူရေ930ဦးလာရောက်ခိုလုံနေကြရပါတယ်။စူလိုင်လ26ရက်နေ့ကစပြီးတော့မိုးဆက်မပြတ်ရွာသွန်းမှုတောင်ကျရေစီးဆင်းလာမှုပင်လယ်ရေတည်ရေတက်လာမှုတွေနဲ့ကြုံကြိုက်လာတာကြောင့်အနည်း50ကျော်တွင်ရေကြီးမှုတွေဖြစ်ပွားလာနေတာပါအလားတူကရင်ပြည်နယ်ဘက်မှာလည်းရေကြီးမှုကြောင့်မြို့နယ်6မြို့နယ်ကဒေသခံပြည်သူတွေရေဘေးသိမ်းရှောင်နေရပါတယ်ကရင်ပြည်နယ်တွင်ရေကြီးမှုကြောင့်ကြုံတွေ့နေရတဲ့အခြေအနေကိုတော့ကရင်ပြည်နယ်သာသနာရေးဝန်ကြီးဦးမင်းတင်ဝင်းကအခုလိုပြောပါတယ
်ဒီနေ့ငလမလောက်ကျသွားတယ်ဆိုပေမဲ့မြို့ပေါ်မှာရှိတော့အဲ့ဒီဒီတိုင်းဒီတိုင်းလို့ပဲဖြစ်နေတာပေါ့နော်ရေဘေးကယ်ဆယ်ရေးခန်းက18ခုရှိတယ်လူရေက13,200ကျော်လောက်နေကျွန်တော်ကရင်ပြည်9မြို့နယ်ရှိတဲ့နေရာမှာ6မြို့နယ်အားရေပေါင်းတာဟုတ်လူတည်ဆုံးမှုကတော့မနေ့လုံကသိဆိုရင်တော့5,600ရှိတယ်ရေနှစ်ပေတွေပေါ့နော
်ကရင်ပြည်နယ်ဖားမြို့ပေါ်မှာရေဘေးကယ်ဆယ်ရေးစခန်း18ခုဖွင့်လှစ်ထားရပါတယ်ဖားပေါ်မြို့နယ်တွင်းမှာမိုးပြန်လည်ရွာသွန်းမှုနဲ့သူတန်လျင်မြေရေရုံးစလင်းချောင်းသိတက်လာတာကြောင့်ရေကြီးမှုဖြစ်ပွားခဲ့လို့ရေဘေးချောင်းစခန်း10ခုဖွင့်လှစ်ထားပြီးရေဘေးချောင်းစုစုပေါင်းအိမ်ထောင်စု296စုလူရေ1,342ဦးရှိနေပါတယ်ဒီရပိုင်းတွင်ရေကြီးမှုတွင်မုံပြင်းနယ်ဘက်မှကယ်ဆယ်ရေးလှုပ်ဆောင်နေတဲ့တပ်မတော်သား3ဦးသေဆုံးပြီးအရင်ပြင်းနယ်ဘက်မှာတော့6ဦးရေနစ်သေဆုံးခဲ့တာကြောင့်9ဦးထက်မနည်းသေဆုံးခဲ့တယ်လို့တပ်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့ပါတယ်ဒီရပိုင်းရေကြီးမှုတွင်တိုင်းနယ်ပြည်နယ်9ခုကထိခိုက်မှုအခြေအနေကိုတော့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီညွှန်ကြားရင်းမှုဒေါက်တာမင်းသိန်းကအခုလိုပြောပါတယ
်ဒီနေ့အထီးပေါ့နော်ဒီနေ့နေ့တဲ့အထီးသင်းကတော့ကျွန်တော်တို့အကျန်းသသိန်း2000ဝန်းကျင်ဖြစ်သွားပြီသေးဆုံးဦးရတော့ဆက်တက်ဦးရှိသွားပြီခင်ဗျလက်ရှိမှာကျွန်တော်တို့ပြည်မတိုင်း5ခုမှာဆက်ရှိနေသေးတယ်ကရင်ရေမွန်ရေသင်းသာရီပဲခူးမကွေးဒီဒေသတွေမှာကျွန်တော်တို့ဒါဒီဘေးရှောင်းစခန်းတွေဆက်ရှိနေပါသေးတယ်ဆိုတော့လက်ရှိအထိရွှေပြောင်းပြည့်ရှိနေတာပြီးစုပေါင်းစခန်းပေါင်း288ခုကနေပြီးတော့လူကြီးပေါင်းသသိန်းသပေါင်းကျော်ပေါ့ဗျာဒါကြီးပြောင်းရွှေ့နေတိုင်းပြည့်ရှိနေပါတယ်ဗျာ
မုံပြင်းနယ်နဲ့ကရင်ပြည်နယ်တွင်ရေကြီးမှုကြောင့်ရေဘေးဒုက္ခသည်တွေကိုလူမှုကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားသာရေးဝန်ကြီးဌာနနဲ့တပ်ဆိုင်ရာပြည်နယ်ဆိုရတို့ကနေအချိန်နဲ့တပြေးညီအကူအညီပေးဆောင်နေတယ်လို့ဝန်ကြီးဦးမင်းစင်ဝင်းကပြောပါတယ်။အမျိုးသားတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီအနေနဲ့ကရင်ပြည်နယ်ဖအံမြောက်ဝတီပဲခူးမြို့နယ်ရွှေကျင်မြို့နယ်နဲ့မတောင်မြို့အပါအဝင်မြေကန်းသားတွေနဲ့မြေလိပ်ပိုင်းနေထိုင်ကြသူတွေအနေနဲ့မြေရေကြီးမှုဘေးအန္တရာယ်ကကင်းလွတ်ရာကိုရှောင်ရှားကြဖို့နဲ့တန်ကူမြို့နယ်နဲ့ဘီလင်းမြို့နယ်တွင်ရှိမြေကန်းသားနီးနဲ့မြေလိပ်ပိုင်း nitan tu ni ni, tu tripu nitan jabo, sulain lah nasa kuni yesuane, tripu jinja cah tu biang thawar, semua.
Nangku ingatin people cah bah.